ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၅ခုမှာတောလာလှူရှာမှုတွေကိုကြာသပတေးနေ့မှာပဲကန့်သတ်ထိန်းချုပ်လိုက်ပါတယ်ကမ္ဘာကြီးရွှေကြတသိန်းကျော်လောက်နေထိုင်တဲ့စခန်းတွေမှာလူစုလူဝေးလောက်တာတွေစခန်းတစ်ခုနဲ့တစ်ခုသွာလာတာတွေပါဝင်ကာယောဂထင်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရှမ်ဆက်ဒူဇာက AFP သတင်းဌာနကိုပြောဆိုခဲ့တာပါဒုက္ခသည်စခန်းတွေမှာဗိုလ်ထုတွေကတရက်ထဲစံချိန်တိကူးစက်မှုတွေတွေ့ရှိခဲ့ရတာကြောင့်ကန့်သတ်ချက်တွေထုတ်ခဲ့ရတာလို့လည်းပြောဆိုခဲ့ပါတယ်ဗိုလ်ထုတွေကယောဂပိုးစစ်ဆေးခဲ့တဲ့ရွှေကြ249ယောက်နဲ့45ယောက်ကူးစက်နေတာတွေ့ခဲ့ရပြီးစာသာပင်းနဲ့မှာလည်းနောက်ထပ်45ယောက်ထပ်မံအတည်ပြုနိုင်ခဲ့တဲ့အကြောင်းဒေသခံကျန်းမာရေးတာဝန်ခံတယောက်ကလည်းပြောဆိုခဲ့တာပါယောဂကူးစက်သူတွေရုတ်တရက်တိုးလာတဲ့အကြောင်းစခန်း5ခုစလုံးကိုပိတ်ထားလိုက်ပြီးစခန်းတွေထဲမှာကျန်းမာရေးအစားအစာနဲ့ guest ဖြန့်ဝေတဲ့လုပ်ငန်းတွေအတွက်တာဝန်ယူနေတဲ့သူအနည်းချင်းလောက်ကလွဲလို့တော်လာမှုတွေကန့်သတ်ထားတယ်လို့လည်းဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့2019ခုနှစ်မှာတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရခိုင်စကန်တချို့ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရင်ဂျာဆွေးနွေးပွဲကိုမြန်မာစစ်တပ်ကလမ်းလမ်းရှင်းလင်းရာကတိုင်းနယ်ချီရဲ့ရင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာပါ။ရင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအနာဝင်တွေတရားဝင်လက်ခံမထားပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှုကတိပြုထားပြီးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းနားလည်မှုစာချုပ်လောက်တွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာဖြစ်ပါရဲ့ခင်ဗျာ။